နိုင်ငံတော်လူ့ဝတ်ချက်ဥပဒေနဲ့ဖန်ဆီးခံထားရတဲ့ Writers သတင်းဌာနကသတင်းတော်တွေကသူတို့အနေနဲ့သတင်းသမားချင်းကိုဖောက်ချက်ခဲ့တာမရှိဘူးလို့ပြောပါတယ်သူတို့ဖန်ဆီးခံထားရတာနှစ်ပတ်အကြာဒီဘလူးနေမှာတရားရုံးထုတ်စင်မှာတော့သတင်းတော်တွေကခုလိုပြောသွားခဲ့တာပါသူတို့ရဲ့အမှုအတွက်အခုလာမဲနဲ့ဇန်နဝါရီလ10ရက်နေ့မှာရုံးချိန်ထက်မှန်စစ်ခေါ်ထားပါတယ်ဒီအကြောင်းပြေဆုံးကိုကိုရိုင်းတွားရောက်ခဲ့တဲ့ VOA သတင်းတော်မန်မီခါကသတင်းပေးပို့ထားပါတယ်ရှင်
ဖန်ဆီးခံထားရတဲ့ writer သတင်းတော်နှစ်ဦးကိုဒီကနေ့ဒီဇင်ဘာ28ရက်နေ့ကမင်္ဂလာတော်မြို့နယ်တရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်ပြီးနောက်ထပ်ရမန်ယူခဲ့တာဖြစ်ပါတယ်။ဖန်ဆီးထိန်းသိမ်းခံရတဲ့ဒီဇင်ဘာ12ရက်နေ့ကတည်းကမိသားစုတွေနဲ့ကရှင်းနေတွေနဲ့ပါတွေ့ခွင့်မရခဲ့တာဒီကနေ့မှပြန်လည်တွေ့ဆုံနိုင်ခဲ့တာဖြစ်ပါတယ်။နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေနဲ့ဖန်ဆီးထိန်းသိမ်းခံထားရတဲ့သတင်းတော်တွေကတော့သူတို့ဟာသတင်းသမားတယောက်လှုပ်ရှားရှိတာကိုလှုပ်ဆောင်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။သူတို့စတင်ဖန်ဆီးခံခဲ့ရတဲ့ဒီဇင်ဘာ12ရက်နေ့ကလေးကအင်းစင် CIB အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနမှထိန်းသိမ်းထားပြီးစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဖန်ဆီးခံသတင်းတောက်တွေကတရားရုံးရှေ့မှာစောင့်ဆိုင်းနေတဲ့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တရားရုံးထဲမှာဂျမန်ယူနေချိန်ဖန်ဆီးခံထားရတဲ့ကိုကျော်စိုးဦးကတော့နှိမ့်ဆက်ခံရတာမရှိပေမဲ့အခုလိုဖန်ဆီးခံရတဲ့အဖြစ်ကိုနားလည်နိုင်ခြင်းမရှိဘူးလို့ဖန်ဆီးခံရတဲ့အခြေအနေမှာကြောက်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်။ဒီကနေ့ရုံးထုတ်ချိန်မှာသတင်းတောက်တွေနဲ့အတူနိုင်ငံတော်လူဝတ်ချက်များအုပ်ဥပဒေနဲ့တရားစွဲခံရတဲ့ရဲဝင်တဲ့နှစ်ဦးကိုရုံးထုတ်ခေါ်ဆောင်လာခြင်းမရှိဘူးလို့သူတို့ကိုအမှန်တကယ်ချုပ်ထားခြင်းထိန်းသိမ်းထားခြင်းရှိမရှိကိုလည်းမသိခင်ရပါဘူး။အမှုတွေတကယ်ဖြစ်ပေမဲ့ရဲစည်းကမ်းဥပဒေနဲ့အညီအရေးယူနိုင်တာမို့ထောက်ပြတာမရှိဘဲအရင်းယူတာလည်းဖြစ်နိုင်တယ်လို့သတင်းတောက်နှစ်ဦးရဲ့အကျိုးဆောင်ရှိသည့်ဦးတန်းစောအောင်ကပြောပါတယ်။
ကြည့်ရတာကရဲလျုံနဲ့ပတ်သက်ပြီးတော့ဘာမှသတင်းထုတ်ပြန်တာမရှိဘူး။ပထမဦးဆုံးဖြစ်ပြီးတော့နောက်ပြီးတော့ဒီနေ့မှပါတဲ့အားပဲ။ဝလုံးလို့ဘုံမအောင်လို့လည်းတော့ရဲတပ်ဖွဲ့ဝင်တော့မရောက်ဘူး။လည်းရေးယူထားတယ်။ပြီးတော့အဲဒါကဒီနေ့ရဲတပ်ဖွဲ့ရဲတပ်ဖွဲ့စီကံတင်မှုတွေကရေးယူထားတယ်ဖြစ်လာတယ်။အဲဒါနဲ့ပုံလေးမြင်တာတော့ဘယ်လိုကျွန်တော်ရဲမြုပ်ကိုလည်းဘယ်လိုလိုရေးယူထားပါလဲဆိုတော့ဒါသင်ကြားရေးကဆက်ပြရမယ်ဖြစ်တာ။
သတင်းလောက်နှစ်ယောက်ကိုဒီကနေ့ပထမဆုံးရုံးထုတ်တာဟာထပ်မံဂျမန်ယူတာဖြစ်ပြီးလာမယ့်နှစ်ဇန်နဝါရီ10ရက်မှသာထပ်မံရုံးထုတ်သွားမှာဖြစ်ပါတယ်ဒီကနေ့တရားရုံးမှာဂျမန်ယူပြီးသွားတဲ့အခါအင်းစိန်အချင်းဆောင်ကိုပို့ဆောင်ထိန်းသိမ်းမှာဖြစ်တယ်လို့လည်းရှေ့နေကပြောပါတယ်နောက်ရုံးချင်းတွေကိုတော့အင်းစိန်အနောက်ပိုင်းခရိုင်တရားရုံးမှာဆက်လက်စစ်ဆေးသွားမှာဖြစ်ပြီးလက်ရှိမှာတော့အခုလိုတရားရုံးဂျမန်ယူချိန်မှသာတွေ့ရတာမို့အခုအချိန်ထိအမှုတွေအသေးစိတ်ကိုဖတ်ရှုနိုင်ခြင်းမရှိသေးသလိုဖန်ဆီးခံသတင်းတောက်တွေရဲ့အချင်းလေးအသေးစိတ်ကိုလည်းပြောဆိုနိုင်ခြင်းမရှိသေးဘူးလို့ရှေ့နေကပြောပါတယ်ရဲတာဝန်ရှိသူတွေနဲ့ညတာစာရင်တွေ့ဆုံမှုဖိတ်ကြားခံရပြီးနောက်ချိန်ဆထားတဲ့ညမှာပဲသတင်းတောက်နှစ်ယောက်ဖန်ဆီးခံလိုက်ရပြီးမြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အုပ်ဥပဒေနဲ့ပုံမှန်တက်ခံရတာဟာအကွက်စင်တာများလားဆိုတဲ့တက်ဆမှုတွေလည်းကြေကြေလောင်လောင်ထွက်ပေါ်နေပါတယ်သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးပြီးစစ်ဆေးခဲ့တာသတင်းနှစ်ပတ်ကျော်လာပြီဖြစ်ပေမဲ့အစိုးရဘက်ကဆွဆွဲထားသလိုဥပဒေပုံမှန်နဲ့ညှိစွန်းတယ်ဆိုတဲ့မတင်ငါစရာရလဒ်တွေတကယ်ပဲတွေ့ရှိသလားဆိုတာကိုလည်းအစိုးရဘက်ကထုတ်ဖော်ပြောဆိုထားခြင်းလည်းမရှိသေးပါဘူး။သတင်းမီဒီယာသမားတွေကိုနိုင်ငံတော်လွှတ်ဝတ်ချက်များအုပ်ဥပဒေနဲ့တရားစွဲဆိုတာဟာအမြင့်ဆုံးတရားစွဲဆိုမှုဖြစ်ပြီးဒီဥပဒေနဲ့ဘလို့ကြောင့်စွဲရတယ်လဲဆိုတာကိုခုချိန်ထိအစိုးရဘက်ကရှင်းပြတာလည်းမရှိသေးပါဘူး။အခုလိုတရားဆွဲဆိုတဲ့အပေါ်ဥပဒေသမားတဦးဖြစ်တဲ့ဦးတန်းစောအောင်ကတော့လက်မခံနိုင်တာကြောင့်အကောင်းဆုံးခုခံချိန်ပတ်သွားမယ်လို့ပြောဆိုလိုက်ပါတယ်
။ဥပဒေမဆွဲတဲ့မှာအဓိကတော့တရားသတင်းသမားသတင်းဆက်လက်ကိုကောက်ခံတယ်ကောက်ခံပြီးတော့ဒင်းကြီးကိုလှုပ်ဆောင်ရင်းနဲ့ဒီဆက်လက်တွေမိသွားတယ်ဟုတ်လား။မိသွားရင်ကျွန်တော်တို့အနေနဲ့လည်းဒါကိုဟိုနိုင်ငံတော်ကဒီသူကြီးမျိုးသက်သာကိုပောက်ပြမယ်လို့လည်းကျွန်တော်မထင်ဘူး။အဲ့လိုမျိုးသတင်းကိစ္စဆန်းဆောင်ရင်းနဲ့ဒင်းကြီးရဲ့ကျုံးနေဆန်းဆောင်ရင်းဒီလိုပုံမှန်ရင်သတို့ထင်ရတာကဒါကသတင်းသမားတွေအတွက်ပြည်နေနာပါလေ။ဒီလိုဆိုလည်းဒီပိုင်းဝင်လည်းသုံးဆုံးပါလေ
။ရုံးထုတ်လာတဲ့သတင်းတောက်တွေကို7မိနစ်လောက်သာတွေးမြင်ခွင့်ရခဲ့ပြီးသူတို့ရဲ့ကျမ်းမာရေးနဲ့ဖန်ဆီးခံရချိန်မှာအစိုးရထုတ်ပြန်တယ်လို့နိုင်ငံတော်လုံခြုံရေးစာရွက်စာတမ်းတွေသူတို့လက်ဝယ်ရှိခဲ့ခြင်းရှိမရှိဆိုတာကိုသတင်းတောက်တွေမေးမြန်းခွင့်သိရှိခွင့်မရခဲ့ပါဘူးရှင်။
မမေခါသတင်းပေးပို့ထားပါ